အခုဆက်ပြီးတိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့တရေကြောင်းလဲမှုဆင်ငယ်ဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစည်းဝတ်ပေးတာဘွဲ့တော်ကျောင်းသူမတ်ခင်စာဝင်းကျေကိုနည်းနဲ့ပြန်ပြပေးပါမယ်။ကောင်းတော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာကြောင်းနေတဲ့သဘောပေါ့နော်
။မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြန်ရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်။ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်။အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲ။ဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်။အဲ့လိုနေရာတွေကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်။ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းလဲနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာကြီးကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ပါဘယ်တတဝါနေပြီးတော့ဒီ virus ပိုးရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 ကတော့ coronavirus family virus ဆို coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာအေးမိမှာစီချောင်းဆိုအဲ့လိုအေးမိတဲ့ခါမျိုးကိုယ်လက်တွေနိုင်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့သူကဒီ virus တစ်ခုကသူလူတွေဝင်သွားပြီဆိုတော့အေးမိလို့ဆိုလို့ရှိရင်လူတွေကဘာစိမမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့အေးမိတာပျောက်တယ်။အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဘိုးကြီးရဲ့မင်းတို့တွေစီမှာကူးတယ်လင်းတို့တွေစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဓာတ်ရိုက်ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘယ်လိုမျိုးဆိုတော့တေချာအတိမပြည့်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေရောက်လာတယ်ပေါ့နော်သူမိသားစုက virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ကျန်တဲ့ဟာတွေကကျတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကျတော့ဒါရိုးရိုးနှာစီချောင်းဆိုတာမျိုး beta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHV ဆိုအဲ့ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% တုံးတူတဲ့ဟာကတော့လင်းတို့တွေစီမှာတွေ့ရပါတယ
်ဒီလင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရီးယား virus တွေအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဘီလင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 MERS ကလည်းသူကလည်းဒီလင်းတို့တွေဇီးကနေပြီးတော့ငူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲကြားကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီးကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဓာတ်ရိုက်ကူးသလားခလဲကြားကန်ကောင်ကနေကူးသလားခလဲကြားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေဆီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေဆီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါပေမဲ့သေချာတာတခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့လူတွေစီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါတယ
်ဆိုတော့အဲ့လိုမျိုးဗောနော်ပြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာရဆိုရင်လည်းဘလောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ခြေရှိတယ်ပေါ့နော် ဟိုစားဆိုမှာဆိုတော့စားဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်။နောက်ဟိုမားဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို90ရာခိုင်နှုန်းလောက်ပဲတူတယ်။အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့။ဆိုတော့ဒီကောင်ကသူက 96.2 ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်။ဟိုဘင်းလုံးကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်။အသေးချာအောင်မပြောရသေးတော့အကြောင်းလူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်ရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်ရလူရဲ့ခုလံကဘယ်လိုပြန်လောက်ရမယ်ဆိုတာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေကုသဇေးတို့ဝယ်ဇေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံနေမှုသူက target လုပ်နေတယ်ဆက်ခါကြတော့ဒီစင်ငယ်ကြောင်းလမ်းမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ယောဂပေးနိုင်သွားတာဒါမှမဟုတ်ယောဂပြင်းထန်နိုင်သွားတာအဲ့ဒါမျိုးတွေကပြောင်းလဲသွားမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ခရီးတော်အနေနဲ့ရှိရပါတော့နော
်ဟုတ
်သူရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမြန်အန်ဒီပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်အာ1918 1920လောက်ပါဖြစ်ခဲ့တဲ့ဟာဆိုရှင်စပိန်တူကွေးအာသူတို့ကဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂအခန့်ရှိတဲ့လူမမာတွေကို target ထားမယ်ဒါပေမဲ့လေ virus ကဒီစင်ကပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂအခန့်ရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စံပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မှာကင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံရဲ့မြင့်တင်ရာဇန်နာကိုဒီမှာပဲညှနာလိုက်ရပါတယ်နောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်